မြန်မာနိုင်ငံနေရာတချို့မှာအမိုးသီးထန်စွာရွာပြီးတော့ရေကြီးရွေလွှမ်းမှုတွေဖြစ်နေတာပါအခုနောက်ဆုံးဒီပဲခူးတိုင်းတဲ့ကမြို့တချို့နဲ့မွန်ပြည်နယ်ဘေးလင်းမြို့ဘက်မှာတော်တော်လေးအခြေအနေဆိုးနေပါတယ်ပဲခူးတိုင်းတဲ့ကပဲခူးမြို့မထောင်မြို့ရွှေချင်မြို့တွေမှာတောက်ကြနေတော့ကစိုးရိမ်ရေအမှတ်အထက်မှာရှိနေပြီးတော့ရေကြီးရေရှမ်းမှုတွေကြောင့်ဒေသခံတော်တော်များများဟာဓမ္မယုံတွေမိုးလုံလေလုံအာကစားခန်းမတွေဖုန်ကြီးကျောင်းတွေမှာဖွင့်ထားတဲ့ရေဘေးရှောင်စခန်းတွေမှာခိုးလုံနေကြရပါတယ်ရေဘေးဒုက္ခရောက်နေတဲ့ပြည်သူတွေအတွက်အစာအသောက်ကျန်းမာရေးနဲ့တခြားလိုအပ်ချက်တွေကိုအစိုးရကထောက်ပံ့ကူညီမှုတွေပေးနေတယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။ပဲခူးတိုင်းနဲ့မှာတဲ့ဒီရေဘေးဒုက္ခတွေဟာတပေါင်းကျော်ရှိနေပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တောက်ချာနဲ့သတင်းထုတ်ပြန်ချက်အရနောက်နှစ်ရက်လောက်ဆက်ပြီးတော့ပိုအားကောင်းတဲ့မိုးဆက်ရွာသွန်းနိုင်တာကြောင့်စိုးရိမ်ရေးအမှတ်အထက်ဆက်မြက်တတ်နိုင်တယ်လို့အစိုးရရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်သဘာဝဘေးအန္တရာယ်ကြိုတင်ပြင်ဆင်မှုတွေကိုအလင်းအမြတ်တုံ့ပြန်ဆောင်ရွက်နိုင်ဖို့သက်ဆိုင်ရာအစိုးရအဖွဲ့တွေအစိုးရပြည်သူတွေနဲ့ဒီပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါရယ်အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီဒုက္ခထလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲရင်းရချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဝင်းပြတ်အေးလည်းတောက်တာနေတော့ကပဲခူးကရေဘေးအခြေအနေကိုတွေ့ကြည့်ပြီးတော့မှထောက်ပံ့ကူညီမှုတွေပေးခဲ့တယ်လို့သတင်းမှဖော်ပြပါရယ်မွန်ပြည်နယ်ဘီးလင်းမြို့ဘက်မှာဆိုလဲလမ်းတွေရေကျော်နေတဲ့အတွက်လမ်းပန်းဆက်သွေးပိုင်းမှာအခက်အခဲရှိနေပါတယ်။ကရင်ပြည်နယ်ကမြို့တချို့လည်းပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကဆားလို့ရေမြုပ်နေပါတယ်။တန်လွေမြစ်ရေကြီးမှုကြောင့်ဖက်အံမြို့ရက်ွက်တချို့ကလည်းရေလွှမ်းနေပါတယ်။အခုဆိုရင်မော်လမြိုင်ဖက်အံလမ်း၊ရန်ကုန်ဖက်အံလမ်းတွေကိုပိတ်ထားရတယ်လို့ဒေသခံတွေက VOA မြန်မာပိုင်းကိုပြောပါရရှင်။